နောက်ဆုံးလုပ်သွားတဲ့ဒီတိုင်းတုံဆွေးနွေးပွဲပေါ့အဲ့မှာဆိုရင်ပြည်ဆိုင်ရာဆေးရေးအတွက်ဦးတည်ပြီးတော့သူတို့ဆွေးနွေးပွဲလုပ်ကြတယ်တစုံလုံးကိုခြုံကြည့်မယ်ဆိုရင်တော့အောင်မြင်မှုမရခဲ့ဘူးလို့ပြောလို့ရတာပေါ့နော်ဆိုတော့အဲ့ဒီဆွေးနွေးပွဲမှာဒီပြည်ဆိုင်ရာဆေးရေးအတွက်သဘောတူညီမှုမရနိုင်တဲ့အကြောင်းရင်းကဘာတွေကများအဟံတာဖြစ်နေလို့လဲဆိုတော့ဥမာဆိုပြောပြလို့ရမှာ
အဓိကပြဿနာကဘာလဲဆိုတော့တက်နေရချတာကြီးပဲအဲ့ဒီမှာသဘောတူညီချက်ခွင့်ချက်ရထားတယ်ဆိုတဲ့ဆက်မှာတကယ်တမ်းလက်တွေ့ဖြစ်ချက်မှာနံပါတ်3ချက်ပေါ့နော်ဒီတက်နေရချတာကြီးနဲ့ဆက်ဆက်ဆိုင်ရာဒီစီမစီကန်လိုက်နာမှုနဲ့ပတ်သက်သဘောတူညီချက်ရရှိရေးပေါ့ကိုယ့်ရောကွန်တက်နဲ့ပတ်သက်ပြီးတော့ဒီနားလည်မှုရရှိရေးပေါ့ဒီချက်ကအဓိကပဲဒါပေမဲ့ကုသတိအချက်ကိုမဆွေးနွေးနိုင်သေးဘူးဒီရေဘူးကပဲပြောဆိုနေတယ်ပေါ့အဲ့တော့ရေဘူးကပဲပြောနေသေးရတော့အပြစ်လည်းရနိုင်မှာမဟုတ်တိုက်ပွဲလည်းရနိုင်မှာမဟုတ်ပါဘူ
းတက်နေရချထားရေးဆိုတဲ့နေရာမှာကအဓိကခံနေတာကအေးအေးကြောင့်လားဆိုတော့အစောပိုင်းကျွန်တော်ကြားတာကအေးအေးဒီကချင်းပြည်နယ်မှာပေါက်ဖွားလာတဲ့အဖွဲ့အစည်းဖြစ်တဲ့အတွက်ရခိုင်မှာသွားပြီးစခန်းချမယ်အခြေစိုက်စခန်းယူမယ်ဟိုရခိုင်မှာအခြေစိုက်တဲ့ဟိုတပ်ဖွဲ့အနေနဲ့ရှိမယ်ဆိုလို့ရှင်တပ်မတော်ဘက်ကလက်မခံဘူးဆိုပြီးပြောနေတာတွေကအဲ့ဒါကြောင့်လား
အဓိကတော့အေးအေးလို့ပြောလို့ရတယ်သုံးဖွဲ့စုံနဲ့ဆိုင်နေကြအေးအေး2015လောက်မှာစပြီးခိုင်နေမှာစပြီးတော့ဝင်လာပြီးတော့တိုက်ပွဲကြီးဖြစ်တာတွေ့ရတယ်2016-19မှာလည်းတိုက်ပွဲဖြစ်တာတွေ့ရတယ်။2017နှစ်ကုန်ပိုင်းနဲ့2019မှာတော့တိုက်ပွဲပြင်းပြင်းထန်ထန်ဖြစ်ဆုံးချိန်ပေါ့။အဲတစ်ဖက်ကလည်းအေးရဲ့အင်အားလည်းတစ်ပြေးထောင်ချို့ထိမြားလာတယ်လို့မြင်မြင်သတင်းရတယ်။အဲတော့တစ်ဖက်ကပြောတာအေးအေးဒီလက်စားမစဖွဲ့လို့လက်စားမပဲနေရမယ်ရခိုင်မမနေရဘူးဆိုတော့အဲတော့ဒါလည်းလက်တွေ့ရမကြောက်ဘူးဗျာ။ရခိုင်တွေကရောက်ပြီးတော့တိုက်နေတဲ့စစ်တပ်တွေကိုအကုန်လုံးပြန်ရုပ်သွားမယ်ဆိုတော့အေးအေးနဲ့လက်ခံနိုင်မှာမဟုတ်ဘူး။ဒါလည်းအဓိကကြားတဲ့အချက်ဖြစ်တယ်လို့ပြောလို့ရပါတယ်။ဒါပေမဲ့တစ်ဖက်ကနောက်တစ်ဖက်ကလည်းကိုကန့်ပေါ့။ကိုကန့်ဒီဟိုဝိုင်းမှာပဲနေရမယ်ဆိုတော့ကိုကန့်ဒီဇိုင်းရဲ့အမြောက်ဖက်အစွန်ဆုံးဖျားလေးပေါ့။အဲ့ပိတ်မီနေတဲ့နေရာမှာကိုကန့်တက်ဖွဲ့ရနေဖို့ဆိုတော့ဒီလူရှိရတအားလုံးအဲ့မှာနေဖို့ဆိုတော့ဖြစ်နိုင်ဖို့ခဲရဲပါတယ်။သူကတော့အခုလောဆယ်တန်လင်းမြေနောက်ချမ်းနဲ့ကွန်လွန်သိန်းဒီကာလန်အပေါ်ပဲချမ်းတကျော်မုံကူပဲချမ်းတကျော်လှုပ်ရှားနေအောင်သူကတော့သူ့တက်ကိုပိတ်မိနေတဲ့နေရာမှာထားအောင်မို့လွတ်လပ်လှုပ်ရှားတဲ့နေရာမှာထားမှာပဲဒါလည်းဆွေးနွေးမိနေတဲ့ပြဿနာတစ်ခုဖြစ်တယ်။နောက်တစ်ခုတအားပေါ့ DNL ဆိုရင်လည်းဒီပောင်ကဝိုင်းချွေဒီသားမှာနေပါဆိုရင်တော့ဒီလောက်ကျင်းတဲ့အိမ်တန်းမှာသူ့တက်ကိုသူထားအောင်မို့ဘာလို့ဆိုတော့တက်ကကြီးထွားနေပြီဖြစ်တဲ့အပြင်ဒီ area မှာပလောင်နေတဲ့ဒေသအားလုံးမှာဟိုပလောင်ကဝိုင်းချွေဒီသားတွေမှာအပြင်ဘက်မှာရှိတဲ့ပလောင်နေတဲ့ area အားလုံးကသူကတက်ဖြန့်ထားတာဖြစ်တော့
area အစကဒီလောက်ကြီးအားကောင်းတဲ့အဖွဲ့မဟုတ်ဘူးလေဒါပေမဲ့အခုနောက်ပိုင်းဒီနှစ်နှစ်လောက်မှာတနည်းနည်းနည်းအတွင်းမှာသူကအင်မတန်အားကြီးပြီးတော့လက်နဲ့အင်အားလူငယ်ကတော်တော်လေးကိုလုံနိုင်ကင်နိုင်သူကထိုးထိုးဖောက်ဖောက်လုံနိုင်တဲ့အဆင့်ကိုရောက်လာတာဟိုတခုံလိုကြီးလာတာရခိုင်ထဲမှာဆိုရင်သူကစစ်တပ်ကစခန်းတွေကိုသူကတော်တော်လေးတိုက်နိုင်တဲ့စစ်တပ်နဲ့သူပြန်ကိုပြန်အခုရခိုင်ပြည်နယ်ထဲမှာတိုက်နိုင်တဲ့အဆင့်ရောက်လာတာဘာကြောင့်များတော့များများသူကြီးထွားသွားတယ်လို့
အဓိကတော့ရခိုင်လူလူထောက်ခံမှုရလိုက်လို့ပါနော်ရခိုင်နေနေနဲ့ကကျွန်တော်တို့သူတို့ပြည်နယ်မှာနိုင်ငံရေးရာကျိုးပန်းအားထုတ်မှုတွေကအလုံးမဖြစ်ဘူးလို့သူတို့မြင်တာပေါ့နောက်ရှေ့ဖွဲ့စည်းပုံအခြေအနေမှာသူတို့2010မှာရော2015မှာရောအခိုင်ပါတီနည်းနဲ့အများဆုံးမဲအများဆုံးရခဲ့တာပဲအမှန်အများဆုံးနိုင်ငံရှိခဲ့ဒါပေမဲ့သူတို့အစိုးရလည်းဖွဲ့နိုင်ခြင်းမရှိခဲ့အဲ့ဒါရခိုင်လွတ်တော်မှာလည်းဒီဥပဒေပြုခွင့်ရတယ်ဆိုတာကမဲရမရခဲ့ဘူးအဲ့ဒါရခိုင်နေနေနဲ့ကပါလဲဆိုတော့ငါတို့လက်နက်ကိုင်တိုင်းမှာပဲငါတို့ခွင့်ရမှာပဲဆိုပြီးတော့ရခိုင်လူလူကပါမြင်သွားတယ်အဲ့ဒီမှာ AAC ရုံးသိသိမှုစီယုံမှုအောင်မှာ AU ဝိုင်းပြီးတော့ထောက်ခံကြတဲ့ခါမှာထောက်ခံမှုရှင်မြင့်လာတဲ့ခါမှာ A တွေကပါဝင်တဲ့လူတွေကလည်းများလာတယ် AU ထောက်ပံ့တဲ့လူတွေငွေကြီးထောက်ပံ့တဲ့လူတွေလည်းများလာတယ်အဲ့တော့ A ကဒီတောင်ပိုင်းမှာတချိန်လုံးတွက်လာတယ
်ဆိုတော့အခုဆိုရင်ဟိုဒီအပြစ်ခတ်ရဆဲရေးအတွက်ဆွေးနွေးလာတာ2017ကပဲစတယ်လို့ဆိုကြပါဆိုတမန်ဦးသိန်းစင်ဆိုတာတက်လာပြီးတော့တော့ရှောက်လုတ်လာတာနှစ်တွေတော်တော်ကြာလာပြီအခုနောက်ဆုံးဒီပြောကြမယ်ဆိုလေးဘွဲ့ကြံတဲ့လေးဘွဲ့ကကြံနေတယ်ပေါ့နော်ဆိုတော့ဒီကိစ္စမှာလည်းနောက်ဆုံးတစ်ခါစကားတင်ပြန်ဆစ်လိုက်ရင်တက်နေရချတာကြီးကိစ္စဆိုတဲ့ဥစ္စာတခုတည်းကပေါ်ထွက်လာတာပေါ့နော်ဆိုတော့ဒီဟာကိုဘာကြောင့်များစစ်တပ်နဲ့ဒီတိုင်းဒေသအဖွဲ့တွေကြားထဲမှာသဘောတူညီမှုမရနိုင်တာလဲဆိုတော့ဥမာဆိုပြောတာဆွေးတော်မဆွေးနိုင်နိုင်သေးဘူးဆိုတော့ဘလောက်ထိများဒါနှစ်ဖက်စလုံးတည်းတင်းခံစရာကိစ္စဖြစ်နေ
အဓိကကတော့ဒီသုံးဘွယ်ပေါ်လာတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဒီငြိမ်းဆွေးနွေးပွဲကာလမှာပေါ်လာတာဆိုစတက်ဘက်ကတက်မတော်ဘက်ကလက်မခံနိုင်ဘူးဆိုဒီ2015တည်းအငင်းတာ哦အဲ့တော့ NLD တက်လာတဲ့အချိန်မှာနည်းနည်းရှော့ပြီးတာတော့လက်နက်ကိုင်လမ်းတော်လိုင်းလမ်းစွန့်ရမယ်ဆိုပြီးကျင်းတဲ့ထိုးရမယ်ဆိုပြီးတော့ဟိုအဲ့ရှော့ပြီးတယ်အရင်ကတော့2015တော့လက်နက်စွန့်ရမယ်လို့ကြေညာထားတာအဲ့တော့အသင်းမပြူတဲ့ဟာအနေပြီးတော့အခုအသင်းမပြူတဲ့အဆင့်ကိုရောက်တာ2018ခုနှစ်နှစ်ကုန်ပိုင်းကြမှာ အပြန်အလှန်ကြေညာချက်ထုတ်ပြီးတော့ဒီညီငယ်ကော်မရှင်နဲ့ညီမဝိုင်းသုံးဝိုင်းနဲ့အပြန်အလှန်ကြေညာချက်ထုတ်ပြီးအတိမပြုတဲ့အဆင့်မရှိသေးတာ။အဲ့တော့နည်းနည်းတော့အလှန်ဝေးတာပေါ့။အဲ့တော့တစ်ဖက်ကပြောမယ်ဆိုလို့ရှိရင်တော့တစ်ဖက်နဲ့တစ်ဖက်အတိမမပြုမခံဘူးတစ်ဖက်နဲ့တစ်ဖက်ဒီကြောင့်ဒီဒါကြောင့်လည်းပဲတိုက်ပွဲတွေကပြင်းပြင်းထန်ထန်ဖြစ်လာခဲ့တဲ့ဆိုတဲ့အချိန်မှာအဲနားလည်မှုတိဆောက်တဲ့အချိန်ကာလကနည်းနည်းကြာသွားတယ်လို့ထင်ပါတယ်။ဒါပေမဲ့ကျွန်တော်အမြန်ပြောမယ်ဆိုလို့ရှိရင်တော့ဒီလိုနားလည်မှုတိဆောက်တဲ့ကာလကြာတော့လည်းပဲအဓိကကျွန်တော်တို့ကငင်းငင်းဆွနှမှုတကားကိုဖွင့်ထားမယ်ဆိုလို့ရှိရင်တော့တစ်ချိန်မှတစ်ချိန်လာလာကောင်းနေပေါ်ထွက်နေတယ်လို့ထင်ပါတယ်
။အဲ့တော့အခုဒီနောက်ဆုံးကြိုက်တုပ်ဆွနှပွဲရလအပေါ်အခြေခံပြီးတော့သူတို့နောက်တစ်ချိန်နောက်တစ်ချိန်ပေါ့နော်အောက်တိုဘာလမှာဆွနှမယ်လို့ပြောကြတယ်သဘောတူခဲ့ကြတာပေါ့နှစ်ဖက်ဆိုတော့အဲ့ဒီလာမယ့်အောက်တိုဘာဆွနှပွဲအလားလာရောဘယ်လောက်ထိကောင်းနိုင်ချေရှိသလဲရလက
ဒီကတော့အော်တိုဝါဆွေးနှုတ်ကဘာဆွေးနှုတ်မယ်လဲဆိုတာအဲ့ဒါအရေးကြီးနေမယ်လို့ထင်တယ်။ခုနကကျန်တဲ့ခုနှစ်ချက်ထဲမှာခုနှစ်ချက်ထဲမှာအရေးကြီးဆုံးချက်ဖြစ်တဲ့တက်နေရာချထားရေးနဲ့ပတ်သက်ပြီးတော့ဒီအဖွဲ့ကကိုယ်စားလှယ်နဲ့မြောက်ပိုင်းသုံးဖွဲ့ကကိုယ်စားလှယ်မြောက်ပိုင်းလေးဖွဲ့ပေါ့လေကြံရေးပါမယ်လေးဖွဲ့ကကိုယ်စားလှယ်နဲ့ဒီတက်မတော်အရာရှိကိုယ်စားလှယ်နဲ့ဆွေးနွေးပြီးတော့အတည်ပြုယူကြမှာလား။အဲ့ဒါအဲ့လိုအတည်ပြုတဲ့အခါမှာတက်မတော်အနေနဲ့ရောမြေပြင်ခြေနေကိုတကယ်တမ်းအသိမှတ်ပြုပြီးတော့အပြစ်ကရဆဲကိုလုံမှာလားဆိုတဲ့အချိန်မှာမူတည်ပါတယ်။အဲ့တော့တက်မတော်ဘက်ကတောင်းဆိုချက်ကိုဘက်ကလိုက်နိုင်နိုင်မလားဟိုဘက်ကတောင်းဆိုချက်ကိုတက်မတော်ဘက်ကရောလက်ခံနိုင်မလားအပြန်လန်ရောအညီအလျော်တဲ့အညီနိုင်မှုလုံးနိုင်မလားဒီချက်ကအရေးကြီးဆုံးချက်ပါပဲဒီချက်ကိုဒီအော်တိုဘာလာနဲ့တွေ့ရဆွနှုတ်ပွဲမှာတွေ့ဆုံဆွနှုတ်နဲ့ဖြစ်ရှင်းနိုင်မယ်ဆိုရင်တော့ပြည့်ရမှာပဲဒါပေမဲ့အဲ့ဒီအော်တိုဘာလာဆွနှုတ်ပွဲမှာဒီချက်ကိုမဖြစ်ရှင်းနိုင်သေးဘူးဆိုလို့ရှိရင်တော့တက်ပွဲတွေကဆက်ဖြစ်နေဦးမှာပဲဒီဘိုင်လက်ထရယ်ထိုးနိုင်မှာမဟုတ်ပါဘူး
ဒီနေရာမှာကျွန်တော်တခုသတိထားမိတာလေအခုဖြစ်နေတဲ့ဖြစ်စဉ်တွေမှာဒီလွတ်တော်ရဲ့ခံကဏ္ဍကလုံးဝပြောင်းနေတယ်ဆိုတော့ဟိုနိုင်ငံတော်အစိုးရဥဆောင်ပြီးတော့ဒီငြိမ်းချမ်းကော်မရှင်ပါညာ UPDC ပါစသဖြင့်ပေါ့နော်သူတို့ဖွဲ့ထားလို့ဖွဲ့ထားပေမဲ့လည်းသူများနိုင်ငံဒီမိုကရေစီတွေမှာဆိုသူကော်မရှင်အလုပ်လုပ်နေတာပဲကော်မတီအလုပ်လုပ်နေတာပဲလွတ်တော်မှတည်းသူတည်သားဆိုင်ရာလွတ်တော်ကိုယ်စားလှယ်တွေကတဘောအခုတိုက်ပွဲဖြစ်နေတွေသားလွတ်တော်ကိုယ်စားလှယ်ဆိုသူတည်သားမှဖြစ်နေတာသူထပြီးတော့ကံွယ်ရမယ်တပေါ်လူတို့အကောက်ွယ်ပေးဖို့သူဟိုပြောတင်ပြောရမယ်ပေါ့နော်ဒါမျိုးတွေကျွန်တော်တို့မြန်မာနိုင်ငံကလွတ်တော်အမတ်တွေဘက်ကအတန်ထွက်လာတိတ်မကြားမိတယ်လို့ပဲဥမ္မာဆိုဘယ်လိုသတိထားမလဲ
အဓိကကတော့ NLD ပါတီနဲ့ဆိုင်တာပေါ့အထွတ်တော်မှာပြည်သူ့လွတ်တော်မှာတော့နဲ့လွတ်တော်အများစုမှာတော့ NLD ကအနေရထားတာပေါ့အဲ့တော့သူတို့အနေနဲ့ငင်းနဲ့ပတ်သက်တဲ့ကော်မတီတွေပါဖွဲ့ထားရှိမယ်အလုပ်လုပ်တာတော့တိတ်မတွေ့ရအောင်တကယ်တော့အားနေပါတယ်။ဒါရခိုင်မှာတော့အတန်ငယ်လို့လုပ်တယ်ဗျ။ဒါမဲ့ရခိုင်မှာလည်းပဲအဲ့လိုအလိုလုပ်တယ်ဆိုပေမဲ့အခုဒီတော့မှဒီစစ်တမ်းမှာသေးတဲ့ရက်ဖက်ပြည်သူတွေနဲ့ပတ်သက်လို့ဆင်းပြူးစုဖို့အတွက်ရခိုင်လွှတ်တော်မှာတင်းတယ်။တမတော်ကိုယ်စားလေးကကန့်ကွက်တာပဲဗျ။ဟု
တ်
တယ်။ဒီကန့်ကွက်တာတော့ကျွန်တော်ရှိနေမှာပဲ။ဒါမဲ့ဒုမနာဆိုရခိုင်လွှတ်တော်အမှတ်ကအများစုဖြစ်တဲ့ကောင်အစိုးရတော့ဒီအဒီဖြစ်သွားတာပေါ့။အဲ့တော့လွှတ်တော်အနေနဲ့ကတော့လှုပ်လှုပ်ဖို့လိုပါတယ်။လွှတ်တော်အနေနဲ့ကလုံးလုံးစက်မှာလွတ်တော်ငင်းငင်းလုံလန်းနေတယ်ကင်းကွာသလိုဖြစ်နေဗျာဥမာဆိုပါတော့မူလအစိုးရချထားတဲ့ policy ကဒီငင်းငင်းဆွေးနွေးပွဲမှာအစိုးရလွတ်တော်တက်မတော်နဲ့တိုင်းသားလက်နက်ကံတွေပါမယ်နိုင်ငံရေးပါတီပါမယ်တော့အဲ့မှာကျွန်တော်ဘုံဘောလူကြီးတွေထွက်လာမယ်အဲ့ဘုံဘောလူကြီးတွေကိုလွတ်တော်တင်ပြီးတော့အခြေခံဥပဒေပြင်ဆင်မယ်လို့ကျွန်တော်တို့ရင်းနှောင်းကဒီလမ်းကြောင်းကိုပေးထားတာဖြစ်တယ်တကယ်တမ်းအခု NLD ရနေပြီးတော့အခြေခံဥပဒေပြင်ဆင်လို့လုပ်တဲ့အခါမှာအဲ့ဘုံသဘောတူညီချက်တွေကဘယ်ရောက်နေမှမသိဘူး။အပေါ်ဆွဲထုတ်လာတာလည်းမတွေ့ရဘူးပေါ့ဗျာ။အဲ့ဒါပထမဒုတိယအကြိမ်ကြီးတာကတော့38ချက်ရှိတယ်။တတိယအကြိမ်ကြီးတာက14ချက်ရှိတယ်။အစုပေါင်း51ချက်ရှိတယ်။ဒီ51ချက်ကိုဆွဲထုတ်လာပြီးဒီ51ချက်ပေါ်မှာအခြေခံပြင်မယ်ဆိုလို့ရှိရင်ပြင်ဖို့ပါဖြစ်တယ်။ပြင်ဖို့ပါဆိုတော့ဒါဆိုရင်ငင်းပွားစရာမရှိဘူးလေ။နိုင်ငံရေးပါတီတွေတက်ကော NLD အကုန်လုံးသဘောတူပြီးသားပဲအပြင်အားဒီလွှတ်တော်ပြပ EU တွေလည်းသဘောတူပြီးသားကိစ္စပဲဒါမဲ့လက်တွေ့မှာလွှတ်တော်အဲ့လိုလုပ်တာမတွေ့ရအောင်အဲ့တော့လွှတ်တော်မှာလည်းအာဏာချက်တွေတော့ရှိပါတယ်ရှိတယ်လို့ပြောရမှာ
ဆိုတော့အခုဆိုကြပါသေးအခုဒီအခုလက်ခက်တင်းတင်းဖြစ်နေတဲ့ဒီတက်နေရချထားရေးကိစ္စကိုသဘောတူချင်ရပြီပဲဆိုကြပါသေးအောင်လာမယ့်အစီဆွေးနွေးပွဲတွေမှာဆိုရင်တိုင်းသားလက်နက်ကိုင်အဖွဲ့ရဲ့ vision ကဘာလဲသူတို့ကဒီသူတို့နေရာတွေမှာသူတို့ရှိတတ်မှတ်ထားတဲ့ကန့်တက်နေပြီမှာသူတို့လက်နဲ့ကင်ပြီးတော့ရက်တည်ဖို့လာတာမို့နိုင်ငံဒီအစိုးရဘက်က vision ကဘလို့ဖြစ်စေချင်တာလဲအဲ့ vision တကူကဘလောက်တိကွာခြားမှုရှိဟိုပါပေါ့အဆုံးသတ်ဒီဟိုပါပေါ့ညီညာရသွားပြီးတဲ့နောက်မှာ
အစိုးရဘက်ကတော့ဒီဘန်လူရထိုးပြီးတာနဲ့ဆို NC လမ်းကြောင်းဝန်နိုင်ငံရေးဆွေးနွေးဖို့ပါပဲအဲ့တော့ဒါဟိုတိုင်းသားလက်နဲ့ကင်တွေဘက်ကလည်းနိုင်ငံရေးဆွေးနွေးဖို့ကိစ္စတော့ညစ်ဘက်မှာမဟုတ်ပါဘူး သူလည်းနိုင်ငံဆွေးနွေးပွဲဆွဲပေါ်တော့တက်လာကြမှာပဲဒါပေမဲ့ပြဿနာတစ်ခုကကျွန်တော်တိုက်ရင်မှာဒီလက်နဲ့မကင်လက်နဲ့ကင်ထားတာတော့မှဟာဟိုစကားပြောခွင့်ရဖို့ခက်ခက်ခဲဖြစ်နေလက်နဲ့မှန်စွန့်လိုက်ရင်လည်းအဲလိုကလက်စကားပြောခွင့်ရှိတော့မှာမဟုတ်ဘူးဆိုတဲ့အမြင်မျိုးကဖြစ်နေတယ်သူကလက်နဲ့ကင်မှလူရောင်ဝင်နေဆိုတဲ့အမြင်မျိုးဖြစ်နေတဲ့အခါကျတော့ဒီလက်နဲ့ကင်တက်ဖြစ်ရှင်ပြဿနာကကျွန်တော်တို့တိုက်ပြီးအနာဂတ်မှာတော်တော်ခက်ခဲတဲ့ပြဿနာပါပဲအဲ့တော့တက်ကပြောနေတခုရောတက်မလို့ဆိုတာရေဘူးအဖြစ်တော့ဒါညှိပဲ့စရာအကြောင်းတော့မရှိဘူးပေါ့နောက်တခုရောတက်မလို့ဆိုတာဒါပေမဲ့တိုင်းသာလက်နက်ကင်တက်သီးသီးကသူတို့လူကြီးနဲ့နိုင်ငံရေးညီမကျစ်တွေမရမချင်းလက်နက်ကင်သူတို့ရဲ့လက်နက်ကင်တက်ဖွဲ့ကိုစွန့်လို့ဖို့ဆိုတော့ခင်းလေဝင်ထင်ပါတယ်အဲ့ဒီအတွက်ကတော့ကျွန်တော်တို့အတော်လေးလုပ်ယူအောင်မယ်လို့ထင်ပါတယ်